မြန်မာနိုင်ငံမှာငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေအပေါ်ဒေသလောက်တဲ့အင်အားတုံးတာချင်းချောက်နှောက်ယှက်မှုတွေကိုလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။လူသေးတဲ့အထိအကြမ်းဖက်တာကိုရှုံချရတယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကသူ့ရဲ့တွေ့တဲ့စာမျက်နှာပေါ်မှာရှင်းသာဖော်ပြခဲ့တာပါ။လူတိုင်းငြင်းချမ်းစွာစုဝေးဝင်ရှိတဲ့ရွေးကောက်ပွဲရလဒ်တွေကိုအားလုံးလေးစားဖို့နဲ့အယက်သားအစိုးရလက်ကိုအာဏာပြန်ပေးဖို့တောင်းဆိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကလည်းအာဏာသိမ်းယူထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်အစိုးရလက်ချက်ကြောင့်မန္တလေးမြို့ကဆယ်ကျော်တက်လူငယ်တယောက်အပါအဝင်နောက်ထပ်အသက်တွေဆုံးရှုံးတဲ့တဲ့ရင်တွေသူ့အနေနဲ့ထိတ်လန့်တောင်းလို့ရတယ်လို့ပြောကြပါဗျ။မီတပ်ပိုက်သုံးတာကနေရာဘာကြီးမျက်ရည်ယိုပုံးတွေတုံးပြီးအခုလဲခက်ထန်တဲ့စစ်သားတွေကငြင်းငြင်းချမ်းချမ်းဆန္ဒပြနေသူတွေကိုတက်တက်ပြစ်ခတ်နေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကသူ့ရဲ့ Twitter မှာအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပါတယ်။ဒီလိုမျိုးမိုင်မဲတဲ့လုပ်ရက်တွေကိုချက်ချင်းရရမယ်လို့လည်းသူကပြောပါတယ်။သဘောထားကွဲလွဲမှုကိုထုတ်ဖော်ခွင့်ရှိတဲ့အတိုင်းဆန္ဒထုတ်ဖော်နေသူတဦးတယောက်မှထိခိုက်နစ်နာအန္တရာယ်မကြုံသင့်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ထားပါတယ်။နေပြည်တော်မှာမန်းမြတ်တက်ခိုင်တည်ဆုံးခဲ့ပြီးနောက်တစ်ရက်မှာပဲမန္တလေးမှာလည်းတည်ဆဲတဲ့အထိဆန္ဒပြသူတွေကိုပြစ်ခတ်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်စိတ်တော်ကရောက်ရတဲ့စစ်တပ်အနေနဲ့ပြည်သူတွေအပေါ်အကြမ်းဖက်မှုရရမယ်လို့အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဆန္ဒပြသူတွေအပေါ်ပြစ်ခတ်တာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဗြိတိန်နိုင်ငံယာယီဝန်ကြီးကလည်းသဘောထားထုတ်ပြန်ပြီးတော့ဗြိတိန်အနေနဲ့မြန်မာနိုင်ငံအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့စဉ်းစားမယ်လို့ဗြိတိန်နိုင်ငံယာယီဝန်ကြီးဒိုမီနစ်ခရက်ကစနေနေ့ကတွစ်တာပေါ်မှာရှင်းပြခဲ့ပါတယ်။